မြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူဟာဓာတ်ခွဲစစ်ဆေးမှုတွေအရဆယ်ရာခန့်သို့အောက်ပမာဏကိုဇက်တိုက်ထိုးကျဆင်းလာနေချိန်မှာစစ်ကောင်စီဥက္ကဋ္ဌက12နှစ်ဆက်ကလေးတွေကိုပါမကြခင်ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြောလိုက်ပါတယ်။စစ်ကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့အင်းဆောင်ဆွေဝင်းကြီးရုံလည်းဖြစ်သူဗိုလ်ချုပ်မှုကြီးမြောင်လိုင်ကဒီလကုန်မှာတရုတ်ကရှင်မဲ့ Sinopharm ကိုဗစ်ကာကွယ်ဆေးနှစ်သန်းကိုကြောင်းပြန်မဖွင့်မီအချိန်ကြီးထိုးပေးဖို့ပြင်တယ်လို့မနေ့ကစစ်ကောင်စီစီဝေးမှာပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလက်ရှိအချိန်ကိုဗစ်ကာကွယ်ဆေးတွေကိုအသက်65နှစ်အထက်နဲ့ဗန်နဲ့ကျန်းမာရေးလိုမျိုးမဖြစ်မနေရေးပေါ်လို့တဲ့လုပ်ငန်းပိုင်းကဝန်ထမ်းတွေကိုပဲထိုးပေးနိုင်သေးတာပါ။ကြောင်းနေဘတော့ပြန်ဖွင့်မှာကိုဗိုလ်ချုပ်မှုကြီးကအတိအကျမပြောခဲ့ပေမဲ့ကိုဗစ် -19 ကူးစက်မှု900ခန့်လောက်ကျလာမှသာစိတ်ချရမှာမို့စာတင်ကြောင်းတွေကိုနောက်လအောက်တိုဘာ24ရက်အထိစပိတ်ထားမယ်လို့တော့ပြောခဲ့ပါတယ်။အခုလိုအချိန်မှာစကိုင်းတိုင်းကစကိုင်းကလေးတမူနောက်ပဲခူးတိုင်းကပဲခူးနဲ့ဖြူနောက်အေရီတိုင်းကမြောင်းမြမျိုးစစ်စုပေါင်း6မြို့နယ်ကို Stay at Home အိမ်မှာနေကန့်သက်ချက်ကနေလက်ဖြံကစားပယ်ဖျက်လိုက်ပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ကျန်းမာရေးအခစားဝန်ကြီးဌာနရဲ့ဒီနေ့ထုတ်ပြန်ချက်အရလည်းကိုဗစ်တက်ခွဲဆန်းသက်မှု18133ခုလောက်ခဲ့ရမှာကိုဗစ်ပိုးတွေ့သူတွေ1546ဦးရှိပြီးပိုးတွေ့သူ 8.52 ရာခိုင်နှုန်းပဲရှိခဲ့ပါတယ်။သေဆုံးသူကတော့52ဦးဖြစ်3.82ရာခိုင်နှုန်းရှိခဲ့ပါတယ်ခင်ဗျ။